လက်ပတော်ဆောင်ကျင်းနီစီမံကိန်းဖြတ်သိမ်းရေးနဲ့မြေယာနစ်နာချေမယူထားတဲ့လေတွေအတွက်တည်နံရော့ချေးပေးဖို့တောင်းဆိုတဲ့ဒေသခံတွေနဲ့မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေတွေးဆောင်ဖို့တွေးဆောင်ဆွေးနွေးဖို့ချိန်ဆထားပေမဲ့လည်းစကိုင်းတိုင်းနယ်လုံးဝင်ကြီးနဲ့သာတွေးဆောင်ခဲ့ရပြီးတည်နံရော့ချေးမပေးနိုင်ဘူးဆိုတာပြောဆိုတဲ့အတွက်ဒေတာကန်တွေနဲ့တင်းမာမှုဖြစ်ပြီးဆွေးနွေးပွဲပြတ်သွားခဲ့ရပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့နယ်ဆယ်တဲရွာကဆက်ဆံရေးရုံးမှာဒေတာကန်တွေကိုမြန်မာဝန်ပေါင်းကုမ္ပဏီတာဝန်ရှိသူတွေကတွေ့ဆုံပါမယ်လို့တင်းလာနေကဆလင်းကြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးကဆန္ဒပြတောင်းသူတွေကိုကတိပေးခဲ့ပြီးမယ်။အင်္ဂါနေ့မှာတော့စကိုင်းတိုင်းနယ်လုံးဝင်ကြီးနဲ့သာတွေ့ခွင့်ရခဲ့ပြီးတင်းနံရော်ကြီးမပေးနိုင်ဘူးဆိုတာပြောဆိုခဲ့တဲ့အတွက်ပြင်းမာမှုတွေဖြစ်ပြီးဆွေးနွေးပွဲပြက်ခဲ့ရကြောင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒေသခံတောင်သူတို့ကပြောပြပါတယ်
။သူတို့ကတင်းနံရော်ကြီးမပေးနိုင်ပါဘူးဆိုပြီးတော့အဲရုံးရဆန်ခတ်ဖြစ်လာတာပေါ့။ဟိုရော်ကြီးယူမထားတဲ့နေရာပိုင်းရှင်တွေပါတဲ့ဒီနေ့တင်းနံကြီးစာဝတ်နေရေးကျက်တဲ့အတွက်တင်းနံရော်ကြီးလာတောင်းတာပါလို့ကျမတို့ကစပြီးအခြေခံလိုက်တော့သူ့အနေနဲ့ဘလို့ပြောတယ်ဆိုတော့နယ်လုံးဝင်ကြီးလူမှုဘောကတော့ဒီနေ့မှမှနဲ့အမိတ်အနာရီနဲ့ဆက်ဆံတာပဲဆက်မပြောနဲ့ငါပြောတာနားထောင်ညီတို့ပြောကြမလို့ဘူးစိုက်ပြောတဲ့ဒီနာမချပဲနဲ့ဒီနာရော်သေးလို့ရှင်လို့ထောက်တာမရှိဘူးမပေဘူးပေါ့ခင်ဗျားတို့မြေရော်သေးလို့ရှင်တော့စကားပြောလို့တော့အဲ့လိုတော့ပေါ်လာငါရာနဲ့သူကတမိတ်တာနာနဲ့ပဲဆက်ဆံလိုက်တော့တာကိုတောင်းဆိုတာမရတဲ့အတွက်ဆန္ဒပြပြီးတော့ပြန်လာခဲ့ကြတာ
မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေနဲ့နယ်လုံးဝင်ကြီးကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကျင်းနီစီမံကိန်းအတွက်တည်ယူထားတဲ့မြေယာတွေကတည်နံရော်ကြီးရဖို့အတွက်မြန်မာဝန်ပေါင်းကုမ္ပဏီကိုဒေသခံတွေကအကြင်ကြီးစာတင်ပြီးဆွေးနွေးခဲ့ပေမဲ့အကြောင်းပြန်တာမရှိဘူးလို့ဆိုပါတယ်ဒေသခံတွေကတော့ဇန်နဝါရီလ14ရက်နေ့ကစပြီးမြန်မာဝန်ပေါင်းကုမ္ပဏီကိုတွားရောက်ပြီးတောင်းဆိုဖို့လှုံ့ဆော်ခဲ့ကြတာပါအာဏာပိုင်တွေကတော့ဒေသခံတောင်သူတွေတွားရလမ်းဖြစ်တဲ့ပသိမ်မုံရွာကားလမ်းကိုပိတ်ဆို့တားဆီးထားတဲ့အတွက်ဒေသခံတွေကပိတ်ဆို့ထားတဲ့နေရာတွေဖယ်ရှားပေးဖို့ဆန္ဒပြတောင်းဆိုခဲ့ပါတယ်ဒီအတွက်မကြာခဏဆိုသလိုပသိမ်မုံရွာကားလမ်းပိတ်ထားရပြီးကုန်တယ်တွေနဲ့ခီးသွားပြည်သူတွေပါအခက်အခဲဖြစ်နေရတာပါတနင်္လာနေ့တုန်းကတော့ဆန္ဒပြသူတွေရှိရာကိုရင်းမာပင်ခရိုင်အထွေထွေအုပ်ချုပ်ရေးမှူးလာရောက်ခဲ့ပြီးမြန်မာဝန်ပေါင်းကတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးပါမယ်လို့ကတိပေးခဲ့ပေမဲ့ဆွေးနွေးပွဲကိုသွားတဲ့အခါမှာတော့နေလုံဝင်ကြီးနဲ့သာတွေ့ဆုံခဲ့ပြီးဒေသခံတွေရဲ့တောင်းဆိုချက်တွေမရတဲ့အတွက်ဆွေးနွေးပွဲပြတ်ခဲ့ရတာပါဒေသခံတွေကတင်းနံရော်ကြီးတောင်းဆိုတာတွေကိုလုပ်တဲ့အတွက်ဒေသခံတောင်သူ66ဦးကိုစလင်းကြီးမြို့နယ်အာနာပိုင်တွေကပုံမှန်78နဲ့လဲတရားစွဲဆိုထားပါတယ်။လက်ပရောင်းတောင်ကျင်းဒီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလှုပ်ဆောင်ခဲ့တဲ့ဆိုကစီမံကိန်းဖြတ်သိမ်းပြီးရေးအတွက်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကလေးကအကြိမ်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်။အာနာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကြေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်။ဆန္ဒပြနေတဲ့ကြေးရွာတွေကတော့မျက်နှာကြီးမယူထားတဲ့ကြေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းလုံးကလည်းကန့်ကွက်ဆန္ဒပြတာကြောင့်လူညုံရေးဝန်ထမ်းတွေကတနက်နဲ့ပြစ်ခတ်တာခံရလို့တောင်သူတို့ဦးတည်ဆုံးခဲ့ပြီးဒေသခံတရာစင်လောက်လည်းတနက်တန်ရာတွေရရှိခဲ့ပါတယ်ရှင်။